Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စီစဉ်မလာ20ရက်တနင်္ဂနွေနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။မနန်းလောပါအခုညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းမာတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်ဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားကြတဲ့ကိုယ်စားလှယ်လောင်းကြီးရဲ့စကားစစ်ထိုးပွဲမှာတော့အမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရေးအဓိကထားပြောဆိုခဲ့ကြပါတယ်တရုတ်နိုင်ငံမှာတော့မြေပြိုရာကြောင့်လူ22ဦးပျောက်ဆုံးနေပြီးရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေရပါတယ်ဒီလိုထိတ်တဲရောက်တဲ့တွင်တွေကိုကိုညာဝင်းအောင်နဲ့အတူချေညာပေးပါမယ်ရှင
်ကောင်းပါပြီမန္တလေးမြို့ရဲ့အချင်းကရတောင်တမိုင်းအင်းထက်မှာအောက်ဆီဂျင်တက်တွေအနည်းဆုံးအဆင့်ကိုရောက်ပြီးငါးတွေအသက်ရှင်တမှုခက်ခဲနေတဲ့ဆိုတဲ့တွင်မှာတော့
အလားတူနေတဲ့ငါးတူတာတော့မှသူတို့ကဒါတစ်စုံတစ်ယောက်ကပဲသူလိုက်ကြဲလို့ဒီငါးတွေတူတာဆိုပြီးဒါသူတို့တွေ့မြင်ထားတာပေါ့နော်အစိုးရအနေနဲ့ကလည်းတာဝန်ရှိသူအနေနဲ့ကလည်းကျွန်တော်တို့ရှိထားတဲ့ဟာအပေါ်မှာသူတို့ဘလို့ရေးဒီဆောင်ရွက်လို့
မန္တလေးမြို့အစိမ်းရောင်စုအဖွဲ့ကဦးစိုးဟိန်မှရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာဒီမိုကရေစီရဲ့ခန့်ဆွေးနွေးခန်းကိုတင်ဆက်တော်မှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်မြမပြည်မပေးစာများထူခြားဆန်းများသတင်းများအစီအစဉ်နဲ့ Christmas အကျိုးတခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားမှာပါခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့သတင်းအထက်တန်းရောက်သတင်းတွေကိုမှတ်တင်ငင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါဦးရှင်
အမေရိကန်သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်းကြီးရဲ့စကားစစ်ထိုးပွဲကိုအမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ်နယူးဟမ်ရှဲယားမှာစနေနေ့ညကလှုပ်ခဲ့တာမှာအမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရေးပေါ်မှာအဓိကထားပြောဆိုခဲ့ကြပါတယ်အစ္စလာမ်ရဲ့အစွန်ရောက် ISIS ကိုချေမှုန်းရင်းညွန်ပေါင်းအဖွဲ့နဲ့ချင်းကပ်ဆောင်ရွက်မှုကိုဘာမွန်အထက်လွှတ်တော်မှဘာနီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်တို့နှစ်ဦးစလုံးကထောက်ခံခဲ့ကြပါတယ်။ Republican Party ဘက်ကသမ္မတလောင်းဖြစ်ရေးရှင်းပြနေကြသူတွေတဲကတစ်ပြေးနေသူ Donald Trump ကိုလည်း IS အဖွဲ့ရဲ့အတော်ဆုံးလူသစ်စုဆောင်းသူအဖြစ်သမုတ်ပြီး Mrs. Clinton ကအပြင်းထန်ဆုံးစကားအသုံးနှုန်းနဲ့ထိုးနှက်ခဲ့ပါတယ်။ဘာမောက်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကတော့သူ့ရဲ့ဝန်ထမ်းတအုပ်လက်ချက်နဲ့ Mrs. Clinton ရဲ့အရေးကြီးတဲ့မဲဆန္ဒရှင်အချက်လက်စင်ရင်ပေါက်ကြားခဲ့တဲ့ကိစ္စအမေးခံခဲ့ရပြီးသူက Mrs. Clinton ကိုတောင်းပန်ခဲ့ပါတယ်။ဝန်ကြီး Clinton ကိုသာမကသူ့ကိုထောက်ခံနေသူတွေကိုလည်းတောင်းပန်ခြင်းပါတယ်လို့အထက်လွှတ်တော်အမဆန်ဒါစ်ကပြောဆိုခဲ့ပါတယ်ရှင
်။ Israel ရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့် Syria နိုင်ငံမြို့တော်နားမှာLebanon စစ်သွေးကြ Hezbollah အဖွဲ့ဝင်တူတေဆုံသွားပြီးတေဆုံသူဟာ Israel နိုင်ငံမှာလူသက်မှုအတွက်ထောင်ဒဏ်အနှစ်30ကြာခံရဘူးသူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်တေဆုံသူ Samar Kantar ဟာ Hezbollah အဖွဲ့ဝင်ဖြစ်ပြီး2011ခုနှစ်မှာစခဲ့တဲ့ Syria ပြည်ရင်းစစ်မှာ Syria သမ္မတ Bashar al-Assad ရဲ့တပ်ဖွဲ့နဲ့အတူတိုက်ခိုက်ဖို့ Syria နိုင်ငံကိုသွားခဲ့သူဖြစ်ပါတယ်တနင်္ဂနွေဒီကနေ့တိုက်ခိုက်မှုအတွင်း Damascus မြို့စင်ကြေဘုံဂျာရာမန်နာမှာရှိတဲ့အဆောက်အုံတစ်ခုကိုထိမှန်ခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ Israel ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး Israel နိုင်ငံဟာသူတို့အဆို Syria ကနေ Lebanon ကိုလက်နက်နဲ့အထောက်ပံ့ပစ္စည်းတွေတည်ဆောင်လာတဲ့ရင်နှန်းတွေကိုအဓိကထားတိုက်ခိုက်တာဖြစ်ပြီးလွန်ခဲ့တဲ့နှစ်အတော်ကြာကလေးက Syria နိုင်ငံရဲ့ပြစ်မှတ်အတော်များများကိုတိုက်ခိုက်နေတာဖြစ်ပါတယ်1989ခုနှစ်တုန်းကလူသတ်မှုနဲ့ Israel မှာကန်တာကိုစီရင်ချက်ချမှတ်ခဲ့ပါတယ် Hezbollah အဖွဲ့နဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်အရကန်တာကို2008ခုနှစ်မှာ Israel ကပြန်လွှတ်ပေးခဲ့ပြီး Lebanon ကသူ့ကိုသူရဲကောင်းအဖြစ်ကြိုးဆိုခဲ့ကြပါတယ်
စပိန်နိုင်ငံမှာတော့သမိုင်းတွင်ပဲလွတ်တော်ရွေးကောက်ပွဲလို့သုံးသက်သူတချို့ပြောဆိုနေကြတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမဲပေးဖို့မဲဆန္ဒရှင်တွေမဲယုံတွေကိုသွားနေကြပါတယ်ဆိုရှယ်လစ်ပါတီနဲ့လက်ရှိဝန်ကြီးချုပ်မာရီယာနိုရာဂျိုင်းရဲ့ကွန်ဆာဗေးတစ်ပေါ်ပူလာပါတီနှစ်ပါတီပဲကာလရှည်ရက်တည်လာခဲ့တဲ့စပိန်နိုင်ငံရေးမှာနောက်ထပ်ပါတီသစ်နှစ်ခုဖြစ်တဲ့ဆီရာဒါနိုစ်ပါတီနဲ့ချိုးချံချွေးတာရေးအစည်းအဝေးကိုဆန့်ကျင်တဲ့ပိုရီမိုးစ်ပါတီတို့ပါဝင်လာခဲ့တာဖြစ်ပါတယ်။လက်ရှိအနာရပေါ်ပူလာပါတီကအများစုအနိုင်ရနိုင်ပေမဲ့အပြတ်အသတ်အနိုင်ရမှာမဟုတ်တာကြောင့်အနာရပါတီအနေနဲ့မဖြစ်မနေညွန်ပေါင်းဖွဲ့ရမယ်လို့လည်းသုံးသပ်သူတို့ကခန့်မှန်းပါတယ်။ကျန်တဲ့၃ပါတီတို့ကတော့မဲရလက်အတူတူလောက်ခွဲဝေရရှိမယ်လို့ခန့်မှန်းရတာကြောင့်စပိန်နိုင်ငံရေးမှာနိုင်ငံရေးပါတီသစ်တွေထူးထူးကဲကဲဩဇာတက်ရောက်မယ်အနေအထားမှာရှိနေပါတယ် စပိန်ရဲ့နိုင်ငံရေးစနစ်အပြောင်းလဲဖြစ်စေမဲ့လှုပ်ခတ်မှုကြီးပေါ်လာတော့မယ်ဆိုတာကို2011ခုနှစ်ကမဲဆန္ဒရှင်69ရာခိုင်နှုန်းလောက်မဲထွက်ပေးခဲ့တာကနေအခုအခါမှာမဲဆန္ဒရှင်80ရာခိုင်နှုန်းလောက်မဲထွက်ပေးမယ်ဆိုတဲ့အချက်ကသက်သေပြနေပါတယ်။စပိန်စီးပွားရေးကဒီနှစ်မှာ300ခိုင်နှုန်းလောက်တိုးတက်မယ်လို့ခန့်မှန်းထားတာကြောင့်အင်းနီးချင်းနိုင်ငံတွေအတွက်အားကျစရာဖြစ်ပေမဲ့စပိန်နိုင်ငံတွင်အလုပ်လက်မဲ့နှုတ်မြင့်မားနေတာနဲ့မညီမျှမှုတွေကလည်းပြန့်ကျဲရှိနေစေဖြစ်ပါတယ်ရှင်။
ကုလသမဂ္ဂကဂျာဝင်ဆောင်ရွက်နေတဲ့ယမန်နိုင်ငံညဉ့်ညံရေးဆွေးနွေးပွဲကိုဒီကနေ့အဆုံးသတ်တော့မှာဖြစ်ပါတယ်။မကြာခဏဆိုသလိုကြိုးပြက်လေးရှိတဲ့အပြစ်ရသဘောတူညီမှုအခြေအနေအောက်မှာ6ရက်ကြာဆွေးနွေးခဲ့ကြတာပါ။ဒီညဉ့်ညံရေးဆွေးနွေးပွဲကိုကုလသမဂ္ဂအထူးကိုယ်စားလှယ် Ismail Sheikh Ahmed ကဦးဆောင်နေတာဖြစ်ပြီးဟူသီတပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲဆက်ဖြစ်နေတဲ့ကိစ္စကိုသူ့အနေနဲ့အလွန်စိုးရိမ်မိကြောင်းပြောပါတယ်။တိုက်ပွဲတွေကြောင့်ယမန်နဲ့ဆော်ဒီအာရေဗျနိုင်ငံနယ်စပ်နားက Hash ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းအနည်းဆုံး68ဦးသေဆုံးခဲ့တယ်လို့ယမန်လုံခြုံရေးအရာရှိတွေကစနေနေ့မှာပြောပါတယ်။သေဆုံးသူတွေထဲမှာဟူသီတပုံ40နဲ့အစိုးရတပ်ဖွဲ့ဝင်အနည်းဆုံး28ဦးပါဝင်ပြီးနှစ်ဖက်စလုံးလူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ကြပါတယ်။မခိုင်မာတဲ့အပြစ်ရသဘောတူညီမှုကိုစောင့်ကြည့်ကြီးကြပ်ရေးကော်မတီတရားဖွဲ့ဖို့နှစ်ပတ်စလုံးကစနေနေ့မှာသဘောတူညီခဲ့ကြပါတယ်။စစ်ပွဲကြောင့်ပြီးခဲ့တဲ့နှစ်နှောင်းမင်းကစားလို့လူပေါင်း 9,800 ကျော်တည်ဆုံခဲ့ရပြီလို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကတီးဆောက်နေတဲ့လူလုံချုံအနီးကနေ V-52 ဘုံးကျဲလေယာဉ်နှစ်စင်ပျံသန်းခဲ့တာဟာတမင်ရည်ရွယ်ပြီးလုခဲ့တာမဟုတ်ဘူးလို့အမေရိကန်ပင်တဂွန်စစ်တမ်းသားချုပ်ပြောခွင့်ရတဦးကစနေနေ့မှာပြောပါတယ်။တရုတ်ဘက်ကတီးဆောက်နေတဲ့လူလုံချုံထူတွေအပေါ်ကနေဒီဇင်ဘာလ10ရက်နေ့ကအမေရိကန်လေယာဉ်တွေပျံသန်းခဲ့တာဟာစစ်ရေးအရရန်စတာဖြစ်တယ်လို့တရုတ်ကစွပ်စွဲခဲ့ပြီးအမေရိကန်ရဲ့လုံရက်ကနှစ်နိုင်ငံကြားစစ်ရေးပဋိပက္ခဖြစ်နိုင်တဲ့အခြေအနေစီဥတီသွားစေနိုင်တယ်လို့ပြောထားတာဖြစ်ပါတယ်။တရုတ်တို့တီးဆောက်နေတဲ့လူလုံချုံထူတွေနဲ့ရေမိုင်12မိုင်အတွင်းရည်ရွယ်ချက်နဲ့ပျံသန်းခဲ့တာမရှိဘူးလို့ပန်တဂွန်ပြောခွင့်ရမတ်ရစ်ကAP သတင်းဌာနကိုအီးမေးလ်ကနေတဆင့်ပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတောင်တရုတ်ပင်လယ်ပြင်အပါအဝင်ဒေသရင်းမှာ B-52 ဘုံးကျဲလေယာဉ်တွေပုံမှန်၄ချင်ပြန်တက်မှုလုပ်ဆောင်ခဲ့ပါတယ်လို့လည်းပြောခွင့်ရကပြောပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဒေသတွေမှာပြန်တက်ဖို့ရွက်လွှင့်ဖို့လှုပ်ရှားဖို့အမေရိကန်တို့ပိုင်းဖြတ်ထားချက်ကိုပြသဖို့နဲ့အစင်းနဲ့ရှိနေအောင်ရည်ရွယ်လုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။ရှေးတပ်ဘိုးချုပ်ဒုတိယဘိုးမှုကြီးဘေးလ်အာဗန်ကလည်းပြီးခဲ့တဲ့တောက်ကြနေ့ကကြေညာချက်တစောင်းထုတ်ပြန်လာမှာအလားတူသဘောမျိုးပြောဆိုထားပါတယ်။ရှေးတပ်အနေနဲ့လေ့ကျင့်တာတွေကိုအဲ့ဒီဒေသရင်းမှာပုံမှန်လုပ်နေတာဖြစ်ပေမဲ့အခုပြန်တမ်းမှုဟာလွတ်လပ်စွာရေကြောင်သွားလာမှုဆိုင်ရာလှုပ်ဆောင်မှုမဟုတ်ဘဲလေရင်တွေလမ်းလွှဲပြီးရောက်သွားတာဖြစ်နိုင်တယ်ဆိုတဲ့သဘောမျိုးတပ်မှုအာဗန်ကပြောဆိုထားပါတယ်။
တရုတ်နိုင်ငံတောင်ပိုင်းမှာအကြီးအကျယ်မြေပြိုမှုကြောင့်အဆောက်အအုံ22လုံးမြေမြုပ်သွားပြီးအဲ့ဒီထဲမှာအလူသမားတန်ရာနှစ်ခုလည်းပါသွားပါတယ်လူ21ယောက်ပျောက်ဆုံးနေစေဖြစ်ပါတယ်အစိုးပိုင်းသတင်းတွေမှာတော့လူ41ယောက်ပျောက်နေတယ်လို့ပြောထားတာပါဒီကနေ့မနေ့ပိုင်းကွမ်တောင်းပြည်နယ်ရှန်ကျန်းမှာအဲ့ဒီလိုမြေပြိုတာဖြစ်ပွားပြီးတဲ့နောက်အသက်ရှင်ကျန်သူတွေကိုရှာဖွေဖို့ကယ်ဆယ်ရေးသမားတွေကိုဆေးလွှတ်ခဲ့တယ်လို့အစိုးရသတင်းဌာနကဆိုပါတယ်အကျိုးအပြည့်ပုံနေကြကလူခဏဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတဲက3ဦးကတော့ဒဏ်ရာအနှင်းငယ်ရထားတာပါ။မြေပြုံမှုမတန်ခင်ဒေသခံလူ900လောက်ကိုအဲ့ဒီအခြားဒေသတွေကိုပြောင်းရွှေ့စေခဲ့ပါတယ်။ဘာကြောင့်အခုလိုမြေပြိုတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့အဲ့ဒီဒေသဟာလွန်ခဲ့တဲ့အနှစ်နှင်းငယ်ကစလို့ဆောက်လုပ်ရေးလုပ်ငန်းတွေအကြီးအကျယ်လှုပ်ဆောင်နေတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံအလဲပိုင်းကလှိုင်းထန်တဲ့ပင်လယ်ပြင်မှာတိမ်းမောက်ခဲ့တဲ့ဂရုတင်မောကနေအသက်ရှင်ကျန်ရစ်သူ200ဆင်တို့ကိုကယ်ဆယ်ထားပြီးဖြစ်ပါတယ်။ ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာအသက်ရှင်ချင်ရဲသူအမျိုးသားနှစ်ဦးအမျိုးသမီးတဦးနဲ့ကလေးငယ်တဦးပေါင်းလေးဦးတို့ကိုတန်ခါတွေစတင်တွေ့ရှိခဲ့ပြီးနောက်မှာတော့လှိုင်းထန်နေတဲ့ပေလေပြင်းထဲကနေအသက်ရှင်ချင်ရဲသူနောက်ထပ်20တဦးနဲ့တည်ဆုံသူအလောင်းနှလောင်းတို့ကိုထပ်ပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်ခီးတဲ့နဲ့တင်းမောဝန်ထမ်းတရားကျော်တို့လိုက်ပါလာတဲ့ဂရုတင်းမောဟာမနေ့စနေနေ့ကပြင်းထန်တဲ့လှိုင်းတံကိုအလူးလဲခန်းခဲ့ရတာဖြစ်ပြီးလိုက်ပါခဲ့သူတွေအဆိုအရတော့လှိုင်းက5မီတာလောက်မြင့်တယ်လို့ဆိုကြပါတယ
်။အိန္ဒိယနိုင်ငံနယူးဒီလီမြို့မှာလွန်ခဲ့တဲ့3နှစ်ကအသက်23နှစ်အရွယ်အကြောင်းသူကိုတည်သွားတဲ့အထိအာရမဝမ်းကျင်ရမှာပြစ်မှုထင်ရှားတဲ့အသက်အငယ်ဆုံးလူငယ်တဦးကိုတနင်္ဂနွေဒီကနေ့မှာပြန်လွှတ်ဖို့ဆိုင်းငံ့ထားပြီးဒီလိုလှုပ်ပေးမှာကိုဆန့်ကျင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာဆန္ဒပြကြပါတယ်။အဲ့ဒီလူငယ်ဟာမဖြစ်မနေကြာဆုံးမဖြစ်မနေကြာခံရမဲ့ထောင်ဒဏ်3နှစ်ကိုကြာခံခဲ့ရပေမဲ့လည်းသူ့ကိုပြန်မလွှတ်ဖို့ပန်ကြားချက်ကိုမနေ့ပြန်တင်းလာနေမှာအိန္ဒိယတရားရုံးချုပ်ကကြားနာဖို့ရိုက်တာသတင်းဌာနမှာဖော်ပြပါတယ်။အုပ်စုလိုက်မရင်းကျင့်ခဲ့တဲ့အဲ့ဒီအမှုမှာပါဝင်သူတွေတဲက4ဦးကိုတည်တံချမှတ်ခဲ့ပြီး5ဦးမြောက်ကတော့ထောင်ထဲမှာကိုယ့်ကိုယ်ကိုဆုံးစီရင်သွားခဲ့ပါတယ
်။မဲဆက်ကြဝလာမြန်မာအလှမဲမေဗရဏီတော်ဝင်ရောက်ရှင်ပြိုင်နေတဲ့64ချိန်မြောက်မဲဆက်ကြဝလာပြိုင်ပွဲကြီးကိုအမေရိကန်ပြည်ထောင်စုလာစ်ဗီဂတ်စ်မြို့ဖလဲနက်ဟောလိဝုဒ်ဟိုတယ်မှာဒီကနေ့ဒီဇင်ဘာလ20ရက်နေ့အမေရိကန်စံတော်ချိန်ညနေ9နာရီမှစတင်မှာဖြစ်ပါတယ်။မြန်မာစံတော်ချိန်ကတော့ဒီဇင်ဘာလ21ရက်နေ့မနေ့6နာရီခွဲဖြစ်ပါတယ်။အမေရိကန်ဖော့ဂ်ရုပ်သံလွင့်ဌာနကဓာတ်ရိုက်တင်ဆက်မဲ့64ချိန်မြောက်မဲဆက်ချာဝလာပြိုင်ပွဲမှာ2015ခုနှစ်အတွက်မဲဆက်ချာဝလာအဖြစ်ရွေးချယ်ခံရသူကတော့အမေရိကန်စံတော်ချိန်ည10နာရီလောက်မှာတရဖူကိုချီးမြှင့်မှာဖြစ်ပါတယ်။အသက်25နှစ်အရွယ်မြန်မာအလှမဲမေဘရနီတိုဟာတမိုင်းဘာသာအထူးပြုဝိဇာပွဲရရှိထားသူအင်္ဂလိပ်နဲ့ဂျပန်ဘာသာစကားကိုကျွမ်းကျင်စွာပြောဆိုတတ်ပြီးသူမရဲ့အနာဂတ်ရည်မှန်းချက်ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်ချင်တယ်လို့ဆိုပါတယ်။ဆယ်စုနှစ်5ခုကျော်အတွင်းမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်တဲ့တတိယမြောက်မဲဆက်ကြဝလာပြိုင်ပွဲဝင်ဖြစ်ပြီး2013ခုနှစ်တုန်းကအလှမဲမိုးဇက်ဝိုင်း2014ခုနှစ်မှာတော့မြန်မာကိုစားပြုအလှမဲရှာထရိုအင်ဒရာတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ရှင
်
တင်းငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတင်ကြီးထိုင်းတဲ့ကုညာဝင်းအောင်တို့ကပြောပြပေးသွားတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်မန္တလေးမြို့ရဲ့အထင်ကရတောင်တမိုင်းအင်းထဲမှာအောက်ဆီဂျင်တက်ဟာအ ਨੇ ဆုံးအဆင့်ကိုရောက်နေပြီးအင်းထဲကငါးရီအသက်ဆက်ရှင်တမှုခက်ခဲနေတယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်နေတဲ့အဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်အင်းထဲကငါးရီအဆုအပြုံလိုက်တေးဆုံးပြီးတဲ့နောက်စိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအဖွဲ့နဲ့စိန်ရောင်စုအဖွဲ့တို့ပေါင်းပြီးတော့အင်းထဲကရေကိုတက်ခွဲဆန်းတတာမှအခုလိုတွေ့ရတာပါအပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မန္တလေးမြို့ကတောင်တမန်အင်းအတွင်းငါးရီအဆုလိုက်အပြုံလိုက်တေးဆုံးမှုတွေဖြစ်ပြီးမှတော့တဘာဝပအဝင်ကျင်ထိမ့်သိရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ဖြစ်တဲ့စိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းနဲ့စိန်ရောင်စုအဖွဲ့တို့ကနေတောင်တမန်အင်းကရေတွေကိုလစဉ်စစ်ဆေးပြီးတော့တက်ခွဲဆက်တက်ခဲ့ပါတယ်။လေးလတာကာလဆက်တက်တွေ့ရှိကြရာတောင်တမန်အင်းမှာရေစိုးရေညစ်တွေရှိနေတဲ့အတွက်အောက်ဆီဂျင်နည်းပါးပြီးနောက်ဆုံးအဆင့်ကိုရောက်ရှိနေတာကြောင့်ရေနေသရဝါတွေထပ်မံတေဆုံးမှုတွေရှိနိုင်တယ်ဆိုပြီးစိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကဆိုပါတယ်
။ကျွန်တော်ပုံမှန်ဒီတလားခါအကောင့်ကြီးရဲ့ဇာတ်လမ်းလုပ်ပါတယ်။အကောင့်ရဲ့နေရာကိုတက်မှတ်ပြီးတော့ဗောဗျာကျွန်တော်တို့ကောက်ပါတယ်။ကောက်တဲ့နေရာကတော့အင်းဒီရန်နေရဲ့နောက်တစ်ခုကဒီနေရာလမ်းကြောင်းနေရာမှာကျွန်တော်တို့ဟိုကောက်ပါတယ်။ဒီအောက်ဆီဂျင်တက်အားသင်းနေရဲ့ဗောနော်။ပလေးနိုင်ရဲ့ကျွန်တော်တို့ဒီ PNG ခေါ်တာဗောဘာလို့ဒီကြေးလေးအောက်ဆီဂျင်ဒီမန်ဗော။အရင်မှာနားသတ်မှတ်ထားတဲ့အတိုင်းဒါဒီဟိုနေသွားတဲ့ဘောဗာ။ဆက်သတ်မှတ်ချက်ကြီးရဲ့လေဒီဆက်သတ်မှတ်ချက်ကြီးကိုနေသွားတယ်ဗော။ဒါကြောင့်ဆိုတော့ဒီပုံနိုင်တဲ့အခြေလေးဒီကမတွတ်တော့ဘူးဗော။အဲ့အကြောင်းကိုကျွန်တော်တို့ကဒီလိုဒီလိုပြောရရင်ဖြစ်ခဲ့ငားရည်အနေနဲ့ပြင်ကျေပျက်စီးတာပေါ့အဲ့တော့ချို့နေရာမှာတော့ကျွန်တော်တို့ချို့ရင်းနေရာချို့နေရာမှာတော့ဒီကျွန်တော်တို့ခဲကြပေါ့နော်အကြံဉာဏ်ညင့်နေရပေါ့
မကြသေးခင်လားတွေတုန်းကတော့တောင်တပန်အင်းအတွင်းမှာငားရည်အစုလိုက်ပြုံလိုက်တိုက်စုံးမှုတွေဖြစ်ခဲ့ပြီးဓာရီဟာအနည်းအနာကရေစိုးရေညစ်တွေကိုထုတ်လုပ်နေတဲ့စက်ရုံနေနဲ့စိုးစေးသုံးတဲ့အင်းနွေးမှုလုပ်ငန်းတွေကြောင့်ဖြစ်ရတယ်လို့ယူဆကြောင်းဦးဝင်းမျိုးသူကဆိုပါတယ်
ဒီကနေ့ရွှေစွန်တိတဲ့ဒီပါမယ်နောက်တစ်ခုကလည်းအဲဒီ ရှောက်မှာစိုးသေးလုပ်ငန်းလုပ်တဲ့ကျွန်တော်တို့ဟိုလုပ်ငန်းလေးရှိရတယ်ဆေးရုံတွေမဟုတ်ဘူးကျွန်တော်အိမ်ရှင်းဆောင်လုပ်ငန်းလုပ်ငန်းလေးရှိရ
တယ်တက်ခွဲဆက်တတ်နိုင်ဖို့အတွက်ပူပေါင်းလှုပ်ဆောင်ခဲ့တဲ့မန္တလေးမြို့ကဆေးရုံစုအဖွဲ့ရဲ့ဆက်သွယ်ညှိနှိုင်းရေးမှူးဦးစိုးဟင်းကတော့တောင်တမန်အင်းကိုကာကွယ်ထိန်းသိမ်းဖို့အတွက်ဆေးရုံတွေကရေစိုးရေညစ်တွေကိုစနစ်တကျတန့်စင်မှုတွေလှုပ်သွားနိုင်ဖို့တွေလိုအပ်တယ်လို့သူတို့ရဲ့တွေးရှိချက်တွေကိုနိုင်ငံကတာဝန်ရှိသူတွေကဘလောက်ထိအရေးတူစောင့်ရွက်မလဲဆိုတာစောင့်ကြည့်ရအောင်မယ်လို့ဆိုပါတယ်
ပါဒီဆက်လို့ရလေဝင်းနေတဲ့ချောင်းမှာရေစိုးတွေကိုဆက်ရေစိုးတွေစနစ်ကျတဲ့ရင်ပြီးရတာဒီအင်းနဲ့ဝင်တာပဲဖြစ်ဖြစ်နောက်တစ်ခုကဒီအင်းကိုထိန်းချုပ်ထားတဲ့ဒီ WW ရေတိုင်းမကားကနေရေဝင်ရေထွက်ပေါ့နော်ဒါပြန်ပြီးတော့ဟိုကလုတ်ပြရပဲဖြစ်ဖြစ်ပေါ့အလားဆုံးအနေနဲ့ငါတူတာတော့မှသူတို့ကဒါသဘင်တယောက်ကပဲသူလုတ်ကြဲလို့ဒီငါတွေတူတာဆိုပြီးဒါသူတို့သဘင်လျော်ထားတာပေါ့နော်အစိုးရအနေနဲ့ကလည်းတာဝန်ရှိသူအနေနဲ့ကလည်းကျွန်တော်တို့သိထားတဲ့ဟာအပေါ်မှာသူတို့ဘယ်လိုအရေးဒီဆောင်ရွက်မလဲဆိုတာကျွန်တော်ကစောင့်ကြည့်ရမယ်ဟာပေါ့
တောင်တမန်အင်းရေရှည်တည်တဲ့အောင်ကာကွယ်ထိန်းသိမ်းဖို့အတွက်ကဆေးရုံတွေကရေစိုးတွေကိုစနစ်တကျတန့်စင်တဲ့စက်တွေအသုံးပြုဖို့လိုအပ်တယ်လို့အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအကူအညီတွေကတော့အထူးကလိုအပ်တယ်ဆိုပြီးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေကတော့ပြောဆိုသွားကြပါတယ်ရှင်
မအေးအေးမှာပါရှင် VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခရော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါ NCA လို့ခေါ်တဲ့တနိုင်ငံလုံးအပြည့်ရသဘောတူညီချက်မှာ TNLA တအောင်အဖွဲ့လို့တိုင်းရင်းသားလက်နက်ကိုင်တွေမပါဝင်ပဲကချင်ပြည်မှာငြိမ်းချမ်းရေးအစ်စ်မှန်ရနိုင်မှာမဟုတ်ဘူးလို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ကယူဆကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်ကပြောပါတယ်ဦးတန်းလွင်ထုံးက Skype ကနေတင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
NCA လို့ခေါ်တဲ့နိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိအဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။လက်မှတ်ရေးထိုးရမှာမပါသေးတဲ့အဖွဲ့တွေကိုပါဝင်နိုင်အောင်စူးစမ်းတိုက်တွန်းသွားမယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။လက်မှတ်မရေးထိုးနိုင်သေးတဲ့အဓိကအဖွဲ့အစည်းတစ်ခုဖြစ်တဲ့ကချင်အဖွဲ့အနေနဲ့ဘာကြောင့်သဘောမတူညီနိုင်သေးတာလဲဆိုတာကို KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့နှီးဆက်ဆက်သွယ်မှုရှိတဲ့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဂမ်ဆန်ခင်ဗျ။ကမ်ဆန်တို့အဖွဲ့က KIA အဖွဲ့နဲ့လည်းအတော်လေးနီးနီးဆက်ဆက်နဲ့ဒီကချင်ပြည်နယ်ပြည်ဘွဲ့တွေကိုလည်းလေမကြာခဏသွားရောက်ခဲ့တယ်ဆိုတော့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပါလား
ဟုတ်ကဲ့ကျွန်တော်ဒီနိုဝင်ဘာလပေါ့နော
်ဒီ
NCA ကိစ္စနဲ့ပတ်သက်ပြီးမှတော့ KIA ကလည်းပြီးတော့အားလုံးပါဝင်ရေးမှုကိုမပါလို့ပဲဒီလက်မှတ်မရေးထိုးနိုင်တဲ့အကြောင်းကျွန်တော် KIA ကလည်းပြီးတော့ပြည်သူလူထုတွေကိုပါဒါရေးအဖွဲ့စည်းတွေကိုချပြတဲ့အချိန်မှာပြောပါတယ်အားလုံးပါဝင်ရင်းမှုမပါလို့ပဲကျွန်တော်အဓိကမပါနိုင်ခဲ့တာပေါ့နော
်အဲ့တော့အားလုံးမပါနိုင်တယ်ဆိုတာကအထူးသဖြင့်ဟိုမပါတဲ့အဖွဲ့တွေထဲမှာအဓိကအားဖြင့်ကတော့ TNLA အဖွဲ့လိုအဖွဲ့မျိုးပေါ့နော်ဒါတွေကကချင်ပြည်နယ်ထဲမှာအခြေစိုက်တဲ့ကချင်ပြည်နယ်နဲ့နှိစက်တဲ့အဖွဲ့တွေပေါ့အဲ့တော့ဒီအဖွဲ့တွေမပါလို့ဆိုတဲ့သဘောကKIA အဖွဲ့နဲ့ဘယ်လိုများဆက်ဆက်မှုတွေရှိနေလို့လဲ
ဟုတ်ကဲ့ကျွန်တော်နေရာဒေသအနေဖြင့်အင်္ဂလိပ်လိုဆို overlap ဖြစ်တယ်တော်တော်နှီးစပ်နေတာပါနှီးစပ်တယ်ဆိုတော့အကယ်၍သာကျွန်တော်တဖွဲ့ကိုပဲဆိုင်းထိုးပြီးမှလက်မှတ်ထိုးမှတန်တဲ့အဖွဲ့လက်မှတ်မထိုးဖြစ်ဘူးဆိုရင်စည်ရေးအရာကိုတင်းမာမှုဖြစ်လာရင်ကျွန်တော်ကယ်ရဖွဲ့စည်းတွေကနေပြီးတော့ပါဝင်ပတ်သက်မှုဖြစ်လာနိုင်တယ်သို့မဟုတ်ဒီဘယ်လိုခေါ်ဒီနောက်ဆုံးအနေဖြင့်ပိုဆိုးရင်ရတာဆိုင်းထိုးပြီးမှရောပြန်စစ်တိုက်တာရောဖြစ်လာနိုင်တာပေါ့နော်ပိုဆိုးရင်ဆရာရှိတာပေါ့ဒီအဖွဲ့စည်းတနေရာကိုကျော်ဖြတ်ပြီးမှနောက်တနည်းအောင်သွားရတဲ့အခြေအနေတွေရှိတယ်။အဲ့
တော့
ဒီဟာကိုအဓိကထားမှကျွန်တော်စိုးရင်တာပါ။အ
ဲ့တော့ဒီဟို TNL အဖွဲ့နဲ့ကချင်အဖွဲ့တွေရဲ့ဒါစီရေးအရာပူးပေါင်းဆောင်ရွက်မှုအဲ့လိုအနေထားတွေအရကိုအဲ့လောက်ထိကိုနှိစက်မှုတွေရှိနေလို့လား
။ဟုတ်ကဲ့ကျွန်တော်ကတော့တခြားမဟာမိတ်ထက်ကတော့ TNL ကပိုနှိစက်တယ်လို့ကျွန်တော်သိရတာပေါ့နော်။ဒီကျွန်တော်နဲ့ရောတကယ်ကိုတော်တော်ကြာရှိအကြာရှည်ဆုံးဒီလိုနီးစပ်မှုထိတွေ့မှုရှိတာတော့ TNL ဒီပလောင်တပ်တပ်ပေါ့နော
်ဟုတ်ကဲ့ဒါပေမဲ့ဒီနေရာမှာကျွန်တော်တို့ဟိုဟိုသတိထားမိတာကဒီကချင်ပြည်နယ်ထဲမှာပေါ့နော်ဒီ KIA အဖွဲ့အပြင်ကိုအစောပိုင်းက NDAK လို့အဲ့လိုတခြားဟိုအဖွဲ့အစည်းတွေလည်းရှိခဲ့တယ်လေအဖွဲ့ဒီအဖွဲ့အစည်းတွေကနယ်မြေတွေခွဲပြီးတော့ဟိုအပြည့်ခက်ရစဲသဘောတူညီထားခဲ့ကြတာပဲဒါပေမဲ့ကျန်တဲ့အဖွဲ့အစည်းတွေကတော့ဒီ BGF လို့ခေါ်တဲ့နေကြားဆောင်တပ်ဖွဲ့တွေအနေနဲ့ လက်ခံထားလိုက်ပြီးတော့နောက်ပိုင်းမှာဆိုလို့ရှိရင်ဒီရွေးကောက်ပွဲတွေဝင်တဲ့အခုအဆင့်အထိတွေကိုရောက်ရှိသွားတယ်ဒါနိုင်ငံရေးဘောင်လဲကိုရောက်သွားတယ်ပေါ့အဲ့တော့ကချင်ပြည်ဒီအဓိကအဖွဲ့အစည်းဖြစ်တဲ့ KIO ကတော့အခုချိန်အထိနိုင်ငံရေးဘောင်အဖြစ်ကိုတက်မလာနိုင်တဲ့အပြင်အပြည့်အခက်ရစဲရေးမှာတော့မှပဲသဘောမတူနိုင်တဲ့နောက်ဆုတ်သွားတဲ့အနေအထားမျိုးရှိနေတာကိုတွေ့ရတယ်လေ
ဟုတ်ကဲ့ခုနပြောတဲ့ဒီ NDA ကတော့ကိစ္စဆိုတာ2008ဖွဲ့စည်းအခြေခံဖွဲ့စည်းပုံပေါ့နော်အခြေခံဥပဒေပေါ့အဲ့ဒါနဲ့ပတ်သက်ပါတယ်သူတို့ကတခြားဖွဲ့စည်းတွေကဒီနိုင်ငံရေးမှုကို2008ကပြည့်စုံတယ်လို့မြင်တယ်ယူဆတယ် KU ကနေပြီးတော့ဒီအရက်တိုင်းရင်းသားအခွင့်အရေးကိုတကယ်တိတိကျကျဟိုပါဝင်တယ်လို့မယူဆဘူး2008ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်အဲ့အနေစခဲ့တယ်ဒါပေမဲ့အခုအချိန်အထိဒီလိုရပ်နေရတာဟာတော့အဓိကတော့အားလုံးပါဝင်ရင်းမှုမပါလို့ပဲအဓိကပဲဖြစ်လာပါကျန်တဲ့အဖွဲ့အစည်းတွေကိုခြံထားတဲ့ကိစ္စမဖြစ်ပဲနဲ့မဖြစ်ဘူးဆိုရင်ကတော့မပါဝင်ဖို့အကြောင်းမရှိပါဘူးဘာလို့ဆိုတော့ဒီမူကြမ်းကိုရောက် KIO ကနေပြီးတော့ NCCT နဲ့ဆွေးနွေးတဲ့အချိန်မှာဆိုင်းထုတ်ခဲ့တဲ့ကိစ္စပဲ
ဟုတ်ကဲ့အဲ့တော့အခုဒါကိုရှေ့ဆက်ပြီးတော့တစ်ဖက်မှာကြတော့အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်း၈ဖွဲ့နဲ့ပဲအထူးသဖြင့်ပေါ့နော်အဖွဲ့အစည်း၈ဖွဲ့နဲ့ပဲဒီနိုင်ငံရေးဆွေးနွေးမှုဘူပေါင်းမူပေါင်းတွေချပြီးတော့အခုဒီကိစ္စကိုသမ္မတရှိကိုလည်းတင်ပြပေးပြီးဒီပုံတိုင်းဆက်လုပ်သွားဖို့အဖွဲ့အစည်းတွေလည်းဖွဲ့နေပြီးဒီထဲမှာ KIA ရဲ့ပါဝင်မှုပုံစံကရောဘယ်လိုရှိလာလိမ့်မလဲ
ဟုတ်ကဲ့အခုအချိန်ကြီးကတော့ဒီတတမမပါဝင်မှုဆိုတာအားနည်းနေသေးတယ်ကျွန်တော်မြင်ရတယ်။ဒါပေမဲ့ဒီဟာအစိုးရရဲ့အစိုးရပေါ်မှာအဓိကမူတည်ပါတယ်။ဒီအရင်ကအတိုင်းလိုပဲပေါ့နော်။ဒီတစ်ဖက်ကိုပါဝင်မဲ့တချို့ဟာတွေကမပါဝင်ခိုင်းဘူးဒီလိုပဲတစ်ဖက်ကိုခွဲပြီးမှလှုပ်ဆောင်နေတဲ့ဟာတွေကအပြုတ်တဘောမဆောင်ဘူး။ဒါပေမဲ့ဒီထက်ပိုပြီးမှကျွန်တော်မြင်တာကတော့နောက်လာမဲ့အစိုးရရောကျွန်တော်မျှော်မှန်းတယ်။နောက်လာမဲ့အစိုးရမှာတော့ဒီလိုမျိုးမဖြစ်ဘူးလို့ကျွန်တော်ကယူဆတယ်အဲ့တော့ဒီအချိန်မှာတော့ဘာပဲဖြစ်ဖြစ်လှုပ်ရမဲ့လှုပ်ကြီးထဲမှာတော့ကျွန်တော်တို့မြင်တာကနှစ်ဖက်စလုံးဒီထိတွေ့ဆက်ဆံမှုကတော့ဆက်လက်ရှိနေဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်လာမဲ့အစိုးရဆိုတော့ဒါကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရပေါ့နော်ဒါမှမဟုတ်ပြီးခဲ့တဲ့မကြသေးခင်ရက်ပိုင်းအတွင်းကဒီ NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့တွေ့ဆုံစဉ်မှာဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါဝင်လာအောင်တိုက်တွန်းသွားမယ်ဆိုရင်ဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ဆွေးနွေးဖို့တော့ချက်ချင်းမဖြစ်နိုင်သေးဘူးဆိုတဲ့သဘောမျိုးကြားရပါတယ်အဲ့တော့အဲ့ဒါကအစိုးရဖွဲ့ပြီးတဲ့အချိန်ထိစောင့်မလားဒီမတိုင်ခင်တင်ကြိုဆွေးနွေးမှုတွေတွေ့ဆုံမှုတွေလုပ်ဖို့လိုတယ်လို့မထင်ဘူးလားခင်ဗျဟ
ုတ်ကဲ့ကျွန်တော်ကတော့တွေ့ဆုံဆွေးနွေးမှုလိုတယ်လို့ကတော့ထင်ပါတယ်ဒါပေမဲ့တို့ရဲ့ဒီဂျာနီဒီဂျာကာလအခြေအနေတွေကအများကြီးကျွန်တော်စဉ်းစားပြီးဖို့လို့ရဲလို့ကျွန်တော်ထင်တယ်ဒါနောက်တစ်ခုကတော့အရေးကြီးတာကတော့ဒေါ်အောင်ဆန်းစုကြည်ကကိုယ်တိုင်ဒီ၈ဖွဲ့လက်မှတ်ရေးထိုးတဲ့အစီအစဉ်မှာမပါခဲ့ဘူးဆိုတော့ကျွန်တော်သိရတယ်ဒီဟာကကျွန်တော်ကြံခဲ့တဲ့တိုင်းရင်းသားတွေတွေရောအများကြီးသူ NLD ရဲ့ policy နဲ့ပတ်သက်မှကျွန်တော်သိရတာပေါ့အ
ဲ့တော့ဒီလိုလက်မှတ်ဒီအတွက်ကိုတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရောဒေါအောင်ဆန်းစုကြည်အနေနဲ့ရောမပါနိုင်သေးတဲ့အဖွဲ့တွေကိုစာနာမှုရှိတယ်ဆိုတာကိုအားလုံးကလက်ခံကြရတယ်ပေါ့
ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီနေရာမှာကျွန်တော်ဂန်ဆမ်တို့အနေနဲ့ကလည်းဒီကချင်ပြည်နယ်ဘက်ကိုမကြာခဏတွားရောက်လေ့ရှိတယ်ဆိုတော့အခုနောက်ဆုံးဖြစ်နေတဲ့အခြေအနေလေးတခုကျွန်တော်မေးချင်ပါတယ်အထူးသဖြင့်ဒီကချင်ပြည်နယ်ဖားကန့်ဘက်မှာအခုဆိုလို့ရှိရင်ဒီရွေးကောက်ပွဲအပြီးနောက်လာမယ့်အစိုးရမတက်ခင်ကာလအတွင်းမှာဒီလိုဖားကန့်ဘက်မှာအထူးသဖြင့်ကြောက်စိမ့်တွင်းနေပေါ့နော်အဲ့ဒီမှာအကြီးအကျယ်စီးပွားပြည့်ထုတ်လုပ်ပြီးတော့ဒါဟိုနောက်ဆိုးရမတက်ခင်ဒါအလူရဲ့ဟိုတူးဖော်နေကြတာဟာဒီကဲ့ကိုအခြေအနေစူးစူးဝါဖြစ်နေတယ်တဘာဝပတ်ဝန်းကျင်ဒီအခြေအနေတွေလုံးဝပျက်စီးလို့နှီးပါဖြစ်နေတယ်ဆိုပြီးတော့ဟိုသတိထားပြီးတော့ပြောဆိုနေကြတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဂန်ဆမ်လီနဲ့ဘာတွေတွေ့ခဲ့ကြုံခဲ့သိခဲ့တာရှိလဲခင်ဗျ
ဟုတ်ကဲ့နောက်ပိုင်းရှိပါဆက်စချင်းဒီကျွန်တော်စစ်တင်းမာမှုစဖြစ်နေတဲ့အချိန်မှာ KIO ကနေပြီးတော့တတ်နိုင်တော့ဟိုချုပ်တဲ့အချိန်လုံးမှာဆိုရင်ကျွန်တော်ဒီလိုမျိုးမကြတိခဲရဘူးဆိုတော့အခုကတော့စစ်တိုက်တာရောတမျိုးနောက်တစ်ခုကတော့ဒီ KIO စစ်တပ်တွေကတော့ပုံမှန်ဝေးသွားတော့ဗောဒီကိုကဲမှုမျိုးနဲ့တုံးပေါ်မော်တွေ ဒီကြောက်ဆိုင်တွင်းနေနဲ့တော်တော်ဝေးသွားတယ်ဝင်းလန်သွားဆိုအခုကအစိုးရနေပြီးတော့တိတိကျကျကိုအကုန်လုံးကိုအုပ်စိုးနိုင်တဲ့အခြေအနေမှာရှိတယ်အဲ့ဆိုဒီကုမ္ပဏီတွေတူဖော်ရေးကုမ္ပဏီတွေအားလုံးကလည်းတကယ်ဆိုအစိုးရဒီလူကြီးပိုင်းနဲ့နှိစက်တဲ့အဖွဲ့အစည်းတွေကြီးပဲအခုဒီကုမ္ပဏီတွေကြီးပဲကျွန်တော်ကနေမြင်တာတော့နိုင်ငံရေးဒီအာဏာခွဲဝေမှုပဲမဟုတ်ဘူးတိုင်းရစာသားခွဲဝေမှုကိုအရေးကြီးတယ်လို့တိုင်းရင်းသားအနေဖြင့်အဲ့ဒါမြင်တယ်ထင်နေယူဆတယ်အဲ့လိုအတိုင်းပဲဒါပေမဲ့ကျွန်တော်စိုးရင်မှုကတော့အကြီးဆုံးကတော့ဒီအစိုးရမတက်ခင်နောက်လာမဲ့အစိုးရမတက်ခင်ဒီခွဲဝေမှုအတွက်ကြောက်စိမ့်တွင်းလာမှာရှိတော့ဘူးလို့ကျွန်တော်အင်မတန်စိုးရင်တယ်ဒီကတော့ကျွန်တော်ဒီပြည်သူလူထုကြီးပဲမဟုတ်ဘူးအာကျွန်တော်ရဲ့ဒီကဲလူကြီးပိုင်းတွေအထိအဲ့လိုစိုးရင်တဲ့ဟာတွေကအတန်များကျွန်တော်ကြားသိရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လည်းဒီကြောက်စိမ့်တူးနေတဲ့နယ်မြေတွေဟာဒါကချင်း KIO အဖွဲ့ရဲ့ထိန်းချုပ်မှုနဲ့မြေအောက်မှာရှိနေတဲ့နေရာတချို့မဟုတ်ဘူးလားတချို့ကပြောတာကလည်းအထူးသဖြင့်ဒီတရုတ်ဘက်ကလာတဲ့စီးပွားရေးသမားတွေအနေနဲ့မြန်မာအစိုးရဘက်ကိုရော KIO ကချင်းတပ်ဖွဲ့တွေဘက်ကိုပါဒါအခွန်တွေပေးနေရတယ်အဲ့ဒါအပြင်ပြည်တွင်းမှာဆိုလို့ရှိရင်ပြည်တွင်းလုပ်ငန်းရှင်ကြီးတွေခရိုနီတွေအနေနဲ့ကချင်းတပ်ဖွဲ့တွေကိုပါအခွန်တွေပေးနေရတယ်အဲ့ဒါမှပဲဒီဘက်မှာလောက်ွက်တွေရနေတယ်ဆိုတော့ပြောဆိုမှုတွေလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါဆိုဒီဖြတ်တန်းတွားလာတဲ့ကိစ္စပေါ့နော်ဥမာဒီကြောက်စိမ့်တွင်းလည်းမဟုတ်ဘူးကျွန်တော်ဒီတစ်နဲ့ပါကျွန်တော်ပြောဖို့ဆိုရင်ဖြတ်တန်းတွားလို့မှုအတွက်ကတော့ KIO ကနေပြီးတော့ဒီအခွန်ကောက်တယ်လို့ရတယ်ကျွန်တော်သိရတယ်ဒါပေမဲ့ဒီလောက်ွက်ချတာတော့အလုံးကတော့တကယ်အဓိကကျတာတော့အကုန်လုံးစိုးရနေချပေးတဲ့ကိစ္စတွေပါကျွန်တော်ကနေပြီးတော့ဥမာတွားရမှာတော့တော့မဟုတ်တော့အထင်ကဖြစ်အောင်လုပ်တယ်ဆိုရင်ဘလို့အစိုးရနေပြီးတော့ပြန်ပြောလာတာအဲ့ဒီမှာဖြက်စီးတဲ့အဖွဲ့ချင်းတောင်းကျတဲ့အဖွဲ့စီဆိုမှဒီအတန်နဲ့ကျွန်တော်ပြန်ကြားရပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့စိုးစိုးကပြောသလိုပေါ့ဒီဖြက်တန်းသွားလာတဲ့ဆိုတဲ့နေရာမှာဒီကချင်ပြည်ဘက်ကတစ်တေထုတ်တာကချင်ပြည်ဘက်ကဒီကြောက်စိမ့်တွေထွက်လာတာမြေစာတွေဟိုဘက်ကိုပို့တာတွေဒါတွေဟာဆိုလို့ရှိရင်ကချင်ပြည်တွေကပဲ KIU ထိန်းချုပ်ထားတဲ့နယ်မြေတွေကပဲတချို့နေရာတွေကနေဖြတ်ရတာဆိုတော့ဒီကိစ္စကိုအခုကာလတွေထဲမှာထိန်းထိန်းသိမ့်သိမ့်လှုပ်တင်တယ်လို့ရောမယူဆဘူးလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ခုစိုးရင်ဆရာရှိတာကတော့ဒီအကြောင်းအကျောင်းပဲစိုးရနေပြီးတော့ထိုးစစ်ဆင်နေတဲ့ဟာတွေကိုဟိုကြားသိရမှာပဲတနေရာမှာဥမာသူတို့ဒီနေမင်းရှင်းလေးရှင်းလင်းရေးဆိုမှနာမည်တက်ပြီးမှထိုးစစ်တွေဆင်းတယ်အကယ်၍ဒီလိုမျိုးပိတ်တာပိတ်ဆို့မှုတွေပါလေလုံလာပြီဆိုရင်တို့အဒီပုံမှန်ကျွန်တော်မြင်တွေ့ရတာကတော့ဒီတို့ရဲ့ဒီတက်မှတွေတက်ရင်းတွေလိုက်ပါလာတယ်ဆိုကျွန်တော်မြင်နေရတယ်အကယ်ဒီအရပိတ်ဆို့တာတော့ဘာလို့လုံတယ်ဆိုတော့တို့ကနေပြီးတော့ဆိုရတက်ကနေပြီးတော့လာပြီးမှထိုးစစ်ဆင်တာတွေရှိပါတယ်ပုံမှန်ကျွန်တော်တွေ့နေရတော့ကြားတိရတော့ပေါ့နော်အဲ့ဒါကျွန်တော်မြင်နေရဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကချင်မဟာမိတ်အဖွဲ့အနေနဲ့လာမယ့်အစိုးရသစ်ကာလမှာဒီနယ်မြေထဲမှာရှိနေတဲ့KIAO အဖွဲ့အနေနဲ့ဒီနောက်တက်လာမယ့်အစိုးရပူးပေါင်းပြီးတော့ဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတယံဇာတခွဲဝေရေးကိစ္စတွေအပေါ်ကိုဘယ်လိုများဒါတိုက်တွန်းပြောဆိုမှုတွေလုပ်ချင်တယ်လဲခင်ဗျဟု
တ်ကဲ့ကျွန်တော်စိုးရင်ဆုံးကကျွန်တော်ကချင်ပြည်နယ်ဘက်မှာတနိုင်ငံလုံးပေါ့နော်တနိုင်ငံလုံးမှာအခုနေရာတိုင်းရေကြီးတယ်နေရာတိုင်းနောက်ဆုံးကတော့နေဖို့နေရာကတော်တော်ရှားပါလာတဲ့အခြေအနေရောက်လာလေရောက်လာမယ်လို့ကျွန်တော်ထင်မြင်ယူဆတယ်နောက်ကျွန်တော်တို့ဘက်မှာဆိုရင်တစ်တွေဆိုတချို့နေရာဆိုမရှိသလောက်ပဲဖြစ်သွားပြီအဲဆိုနောင်လာမဲ့နောင်လာနောက်သားတွေအတွက်ဒါခြံထားပေးဖို့မရှိသလောက်ကိုဖြစ်နေတဲ့အခြေအနေဆိုတော့ဒီဟာကိုတကယ်အစိုးရကလည်းကျွန်တော်ပြည်သူလူထုတွေကအကုန်လုံးဝိုင်းဝန်းဟိုဝိုင်းရံပြီးမှဖြည့်ရှင်းတဲ့နဲ့ဒီကိစ္စအကြီးတစ်ခုလို့ကျွန်တော်ထင်မြင်ယူဆပါတယ်ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ကန်ဆန်ဖင်ဟု
တ်ကဲ့ပါကျေးဇူ
းမြန်မာဒီမိုကရေစီရည်ရဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ20ရက်တနင်္ဂနွေနေ့ညပိုင်းအတန်းလွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီတိစီစဉ်တွေကို line to meter 24 25 30နဲ့51အပြင် line လမ်းမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာသလွားထူးခြားဆမ်းများသတင်းများနဲ့တည်တခြင်းလက်ဆောင်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။မြန်မာနိုင်ငံနဲ့လိုက်လျောညီထွေရှိမဲ့ကားတင်တင်းခွင့်မူဝါဒဘလို့ဖြစ်တင်တယ်လဲဆိုတာကိုဒီသတင်းမှပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာဦးစီသူအောင်မြင့်ကသုံးသပ်ထားပါတယ်။မိုက်အင်ဂျင်နီယာကကိုကြီးတင်ဆက်ထားပါတယ်ရှင်။
အခုရပိုင်းမြို့နယ်လူတန်းစားတွေကားတင်သွင်းအယောင်းဝယ်လုပ်နေကြတဲ့ကုမ္ပဏီနဲ့လူတွေကြားကြရဲ့အရေးဆုံးသတင်းကတော့အစိုးရကနေကားတင်သွင်းခွင့်မူဝါဒအသစ်ချမှတ်လိုက်တဲ့ကိစ္စပါ။လာမယ့် 2016 ဇန်နဝါရီတရနေ့ကစအကျုံးဝင်မဲ့အဲ့ဒီကားတင်သွင်းခွင့် policy သစ်အရာ free permit လို့ခေါ်တဲ့တူးချင်းကားတင်သွင်းတဲ့သူတွေကို2014ကနေ2016ခုနှစ်အထိဘယ်ကိုင်းကားတစ်မျိုးတည်းတင်သွင်းခွင့်ပြုတော့မယ်ဆိုတဲ့ကိစ္စပါ။ဒီစီမင်းအတိုင်းသာဆိုရင်လက်ရှိဂျပန်တပတ်ရစ်ကားစည်းကွက်ကညာကိုင်းကားတွေတင်သွင်းခွင့်ရတော့မှာမဟုတ်ပဲအခြားမြန်မာနိုင်ငံနဲ့လက်ရကတ်မောင်းစနစ်ချင်းတူပြီးဘယ်ကိုင်းကားတွေပဲအသုံးပြုတဲ့တရုတ်ကိုရီးယားနဲ့ဥရောပကကားတွေကိုပဲတင်သွင်းရတော့မှာမဟုတ်ဖြစ်ပါတယ်။ဒါကြောင့်လက်တလောကားစည်းကွက်မှာကိုကြက်သိန်းတရာဝန်းကျင်ရှိတဲ့ဂျပန်တပတ်ရစ်အိမ်စည်းကားတွေတစည်းကြက်10သိန်းကနေသိန်း20ကြားမြင့်တက်လာနေပါပြီ။အစိုးရဟာကားတင်သွင်းခွင့်နဲ့ပတ်သက်ပြီးဘလို့မူဝါဒချမှတ်ကျင့်သုံးနေသလဲ။ဘာတွေလွဲချော်နေသလဲ။မြန်မာနိုင်ငံနဲ့လိုက်လျောညီထွေရှိမဲ့ကားတင်သွင်းခွင့်မူဝါဒဘယ်လိုဖြစ်တင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိအစိုးရဟာစနစ်နှမျိုးနဲ့ကားတင်သွင်းဖို့ခွင့်ပြုထားပါတယ်။တစ်မျိုးကတော့ကို့မှာအနှစ်20ကျော်သက်တမ်းရှိတဲ့ကားဟောင်းတစ်စီးရှိရင်အစိုးရစီသွားအပ်အစိုးရစီကနေနိုင်ငံခြားကနေတပတ်ရစ်ကားတစ်စီးတင်သွင်းခွင့်ပါမစ်တစ်စောင်ထုတ်ယူပြီးအဲ့ဒီခွင့်ပြုချက်နဲ့ကားတင်သွင်းတာပါ။ဒါမျိုးကို slick cut ကားလို့ခေါ်ပါတယ်။နောက်တစ်မျိုးကတော့မြန်မာနိုင်ငံသားတွေကိုတူးချင်းကားတင်သွင်းခွင့်လျှောက်ထားစီပြီးတင်သွင်းခွင့်ပေးတာမျိုးပါ။အဲ့ဒီအမျိုးအစားမှလည်းတင်မော်တာကုမ္ပဏီနိုင်ငံခြားရောက်မြန်မာစသဖြင့်အမျိုးအစားတွေခွဲထားပေမဲ့အားလုံးကိုခြုံငုံပြီး free permit နဲ့တင်သွင်းတယ်လို့ခေါ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိခွင့်ပြုပေးနေတဲ့ကားတင်သွင်းခွင့် policy အသစ်ကို2011ခုနှစ်ကုန်ပိုင်းမှာစတင်သုံးခဲ့ပါတယ်။ဒီမတိုင်ခင်ကဆိုစစ်အာဏာရှင်တွေကသူတို့အကျိုးစီးပွားအတွက်ကားတင်သွင်းခွင့်ကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားလို့ပြည်တွင်းမှာကားတွေရှာပါပြီးဈေးနှုန်းကလည်းကမ္ဘာမှာအမြင့်ဆုံးလို့ဆိုရလောက်အောင်ခေါင်ခိုက်နေတာပါ။တုံးနေတဲ့ကားအများစုကလည်းအိုမင်းဟောင်းနှဲနေတာကြီးပါ။အဲ့ဒီအချိန်တန်ရီကျိုးဆက်ယုံကိုပို့တင်တဲ့ကားအိုကားဟောင်းတွေဟာကြက်300ကနေ900လောက်တန်ကြီးရှိပြီးတပတ်ရည် model နည်းနည်းမြင့်နဲ့ Mitsubishi, Pajero, Toyota, Surf လို့ကားမျိုးစုကြက်သိန်း 2,000 3,000 အထိဈေးပေါက်ခဲ့ပါတယ်။သမရအုပ်သိမ်းစိန်အစိုးရသစ်တက်လာတဲ့အခါကားတင်သွင်းခွင့် policy ကိုလုံးဝအပြောင်းအလဲလုပ်လိုက်တာမျိုးမဟုတ်ဘဲပထမတစ်ဆင့်မှာစစော့ကပြောတဲ့ကားဟောင်း app တပတ်ရည်ကားပြန်သွင်းဆိုပြီးခွင့်ပြုပေးလိုက်တာမျိုးဖြစ်ပါတယ်။အဲ့ဒီနည်းနဲ့ကားတင်သွင်းခဲ့တာအခု2015ခုနှစ်ကုန်ကန်ဤအထိကားစီးရေ2000နီးပါးရှိခဲ့ပါပြီ
။ကားဟောင်းအနိုင်မှတပတ်ရစ်ကားတင်သွင်းခွင့်ဆလစ်ရမှာမို့နောက်ပိုင်းအဲ့ဒီဆလစ်တွေကဈေးကွက်တစ်ခုလိုဖြစ်လာပြီးအခုနောက်ဆုံးဆလစ်တစ်စောင်ကျပ်သိန်း90လောက်ဈေးပေါက်နေပါတယ်။လက်ရှိမူဝါဒအရလူတစ်ယောက်ဟာ2006ကနေ2013ကြားမော်ဒယ်ဂျပန်တပတ်ရစ်ကားစီးသွင်းကျင်တယ်ဆိုရင်ကားဘိုးအခွန်အခလုံးဝမပါသေးပဲဆလစ်ဖိုးကျပ်သိန်း90လောက်အရင်ကုန်ကျခံရမယ့်သဘောပါ။ဒါမျိုးဘယ်နိုင်ငံမှာမှမရှိပါဘူး။နိုင်ငံတကာမှာရှိတာကတော့ကားတစီးကိုဘာသာကိုဘယ်နှစ်နှစ်စီးစီးလမ်းပေါ်တက်မောင်းနိုင်တဲ့စီကံသတ်မှတ်ချက်နဲ့ကိုက်ညီရင်စီးကွင်းရှိပါတယ်။သိပ်ပြီးဆူဆူရွာချွတ်ရင်းလို့မတုံးကျင်ဘူးဆိုရင်လည်းအစိတ်ပိုင်းအဖြစ်ရတဲ့ဈေးနဲ့ရောင်းကျင်ရောင်းစွန့်ပစ်ခြင်းပြစ်ကြိုက်တယ်လို့လုပ်ဖို့ပါပဲ။ အဲဒီကားသွားအမတပတ်ရကားသွင်းဖို့ပါမစ်ထုတ်ပေးတဲ့စနစ်မျိုးမတီထွင်မကျင့်သုံးကြပါဘူးအလားတူ free permit နဲ့ကားတင်သွင်းခွင့်ဆိုတာဟာလည်းလက်တွေ့မကျပါဘူးလူတယောက်ချင်းဟာကားတစ်စီးတင်သွင်းဖို့အတွက်ကိုယ်တိုင်အဆင့်ဆင့်ရှောက်ထားလုပ်ကံရတဲ့စနစ်ဖြစ်ပါတယ်အဆင့်တွေများလောက်ရကံရတာတွေများလွန်းလို့ဘသူမှကိုယ်တိုင်ရှောက်ပြီးနိုင်ငံခြားဈေးကွက်မှာကားလှမ်းဝယ်ကိုယ့်ဘာသာကိုယ်ပြည်တွင်းကိုပြန်သွင်းမလုပ်နိုင်ကြပါဘူးအားလုံးလိုလိုဟာပွဲစားကုမ္ပဏီတွေပွဲစားတွေကိုပဲအားကိုးကြရပါတယ်စနစ်ကမမှန်တဲ့အတွက်အာဂရီလိုက်စားမှုကလည်းထွန်းကားနေပါသေးတယ်။အခုဆိုအဲ့လို free permit နဲ့တင်သွင်းတဲ့ကားအစီးရေ3,300ကျော်လောက်ရှိနေပါပြီ
။လက်ရှိပြည်ရင်းမှာဖွင့်ခွင့်ပြုထားတဲ့ကားရှိုးရူးမ်တွေဆိုတာကလည်းနိုင်ငံတကာနဲ့ပုံစံချင်းမတူပါဘူး။တစ်မျိုးကတော့ကားအသစ်တွေတင်သွင်းရောင်းချတဲ့ကုမ္ပဏီဖြစ်ပြီးနောက်တစ်မျိုးကတော့ကားဟောင်းအပ်ထားတဲ့ slip ပြပြီးမှဝယ်ယူခွင့်ရှိတဲ့ showroom အမျိုးအစားတွေပါ။ free permit အတွက် showroom ဆိုတာမရှိပါဘူး။ပြောရရင်ပြည်သူတွေအတွက်မခက်ခက်အောင်ဈေးကွက်ကိုမရှုပ်ရှုပ်အောင်ဖန်တီးထားတာတွေပါတကယ်တကယ်ဖြစ်တင်တာကတော့အစိုးရအနေနဲ့တိုင်းပြည်ရဲ့စီးပွားရေးအခွန်ရလိုတဲ့ပမာဏပြည်သူတွေရဲ့လိုအပ်ချက်မြန်မာပြည်ရဲ့လမ်းအနေအထားစတာတွေကိုတွက်ချက်ပြီးတိုင်းပြည်ကလိုအပ်တဲ့ကားအမျိုးအစားအရေးအတွက်တွေကိုရာထားပြီးအခွန်နှုံးထားခွဲခြားသတ်မှတ်ရပါမယ်လိုအပ်ချက်ရှိတဲ့သွင်းစီခြင်းတဲ့အမျိုးအစားကိုအခွန်လျှော့ပေးပြီးမလိုတာတွေကိုအခွန်မြင့်ထားဖို့ပါ။ပြီးရင်ပြည်ရင်းမှာကားထုတ်လုပ်မဲ့ကုမ္ပဏီတွေဝင်လာအောင်ဆွဲဆောင်တာ။အဲ့ဒါတွေမရှိသေးခင်စကြာကုမ္ပဏီတွေကိုကားတင်သွင်းခွင့်ပေးပြီးပြည်သူတွေကိုလွတ်လွတ်လပ်လပ်လွယ်လွယ်ကူကူဝယ်ယူနိုင်အောင်လုပ်ပေးရပါလိမ့်မယ်။လက်ရှိ၄နှစ်တာကာလတင်သွင်းခဲ့တဲ့ကားအစီးရေ5,300ဝန်းကျင်ရှိတာမို့တစ်နှစ်ကားအစီးရေ3,400ကျော်သွင်းခဲ့တဲ့သဘောပါ။ကားတစ်စီးဒေါ်လာ1,000လောက်နဲ့တွက်ရင်တော့တစ်နှစ်တစ်နှစ်ဒေါ်လာ1ဘီလီယံခွဲကျော်ပမာဏရှိတဲ့စီးပွားရေးဈေးကွက်ကြီးမှုအစိုးရအနေနဲ့စနစ်တကျထိန်းချုပ်အကောင့်ထည့်ဖော်ရင်ဖြစ်နိုင်ပါတယ်
။ဒါကြောင့်အစိုးရအနေနဲ့လက်ရှိကျင့်သုံးနေတဲ့ silica စနစ် free permit စနစ်တွေကိုဖျက်သိမ်းပြီးနိုင်ငံတကာနီးတူအစိုးရလည်းအခွင့်ရပြည်သူတွေလည်းသင့်တော်တဲ့ဈေးနှုန်းနဲ့လွယ်လင်းတကူဝယ်နိုင်တဲ့ကားတင်သွင်းခွင့် policy အစ်စ်တစ်ခုချမှတ်ကျင့်သုံးသင့်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဆိုင်ဆာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုကြားခဲ့ရတာပါရှင် VOA ကနေတင်းငွေတွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများခဏကိုနားဆင်ကြရအောင်ပါရှင
်မြင်လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်နည်းနည်းပြောပြပေးချင်ပါတယ်။ဒေါက်ခင်ဆုံးဝင်းရဲ့ဆွေးနွေးခန်းအကျိုးကျေးဇူးများလာပါတယ်။ဒီစကားဝိုင်းမျိုးလိုအပ်ရင်ဆက်ပြီးတော့ထုတ်လွှင့်ပေးစီချင်ပါတယ်။VOA မြန်မာပိုင်းကိုအလွန်ကျေးဇူးတင်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်ကတော့မြင့်ဆိုးဆိုတဲ့သောရရှင်ဖြစ်ပါတယ်။သူရဲ့တယ်လီဖုန်းကနေပြီးတော့ VOA ကိုအီးမေးလ်ပေးပို့လာတာဖြစ်ပါတယ်ရှင်။နောက်ထပ် VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုအားပေးပုံရတဲ့သောရရှင်ခင်စော်လက်ကတော့တနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ပြီးတော့ဘူသရပြေဆောင်စေတဲ့အတွက် VOA ကိုသဘောကျအနှစ်ချိုက်မိပါတယ်ဆိုပြီးတော့ရေးလာတာပါ။ကျမတို့ VOA ကိုအခုလိုမျိုးစာရေးကြတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိပါရရှင်။အဲ့ထက်ကအစာတစ်စောင်ကိုဖော်ပြပေးခြင်းပါတယ်
။2015ရွေးကောက်ပွဲရလဒ်ကတရားမျှတပြီးလွတ်လပ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲကိုကြိုဆိုရမှာပါ။အန်ဒီစုကအစိုးရဘက်တစ်ခုဖွဲ့လာပြီးရင်မထင်မှတ်ထားတဲ့ပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နိုင်တယ်လို့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရပါလိမ့်မယ်။အန်ဒီစုအနိုင်ရလို့အစိုးရဖွဲ့နိုင်ရင်အရင်ဆုံးအနေနဲ့စီးပွားရေးကောင်းအောင်ပညာရေးကောင်းအောင်လမ်းမဆက်သွယ်ရေးကောင်းအောင်တရားမျှတပြီးလက်မစားတဲ့အစိုးရဝန်ထမ်းတွေတကယ်ရှိအောင်လုပ်ရပါမယ်။ပြီးတော့မြမရင်ကျင်းမှုပိုင်းဆိုင်ရာတွေမှာစနစ်တကျထိန်းသိမ်းပြီးအခကြေးငွေနဲ့ကဘာလက်ခီးတွေတွေကိုတောင်းခံသင့်ပါတယ်။ပကံလိုနေရာမျိုးပေါ့။နောက်တစ်ချက်ကမြမနိုင်ငံရဲ့ရင်ကျင်းမှုနဲ့မသက်ဆိုင်တဲ့အနောက်တိုင်းရင်ကျင်းမှုကိုအတက်နိုင်ဆုံးပေးရပါမယ်။နိုင်ငံတော်လုံခြုံရေးကိုအဓိကထားရပါမယ်။တပ်မတော်နဲ့ပူးတွဲရပါမယ်။နိုင်ငံဆက်ဆံရေးတာဝန်ကိုအန်တီကတာဝန်ခံယူစေချင်ပါတယ်။နောက်တစ်ခုကတော့မျိုးဆောင်ဥပဒေဆိုတာကိုမဘာသာဆိုတာကိုအန်တီစုအနေနဲ့ဖျက်သိမ်းမှလားမေးစရာပါ။ပြီးတော့ဖျက်သိမ်းတာကိုလက်မခံရင်ရောဘာလို့မလဲပေါ့။
ဒါကတော့သရရှင်တယောက်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတာပါသရရှင်ရဲ့အရင်ဖွင့်စာတွေကိုမတင်ဆက်ပေးခင်မှာတော့ဒေးတောင်းလာတဲ့သရရှင်တဦးရဲ့စာကိုဖော်ပြပေးခြင်းပါတယ်ဒီသရရှင်ကအနောက်တိုင်းခရစ်စမတ်ဒေးလေးတစ်ပုဒ်တောင်းထားတာဖြစ်ပါတယ်မေတ္တာနာကြော်ရည်တဲ့ကျွန်တော်ကတော့ရှမ်းပြည်မြောက်ပိုင်းသနက်သန်ရီကြားတွေကတထိတ်ထိတ်နဲ့စာတင်နေရတဲ့ရွာလေးတွေကကြောင်းစရာတယောက်ပါ။ညဆိုရင် VOA ကိုပဲပေါ်ပြနေရတာပါတဲ့။လာမယ့် Christmas အတွက်သချင်းတောင်းချင်ပါတယ်။သချင်းကတော့ Better Donuts တီဆိုထားတဲ့ Have yourself a merry little Christmas သချင်းပဲဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်နာဆိုင်ကျေးရွာအလကခွဲကျောင်းကဆရာအောင်စောခိုင်ကဆရာမတွေဖြစ်တဲ့ဒေါ်ဝင်းသနာစောဒေါ်တင်ကြည်ပြထေးဒေါ်ဖြူဖြူဟန်ဒေါ်ပိုးသီရီမြင့်ဒေါ်ဖြူဖြူအောင်ဒေါ်အီအီမွန်ဒေါ်သဇင်ထေးဒေါ်ခင်မာဆွေဒေါ်ဆိုပါဒေဝီဒေါ်ခင်ဆွေဝင်းဒေါ်ညိုညိုသိမ့်ဒေါ်တင်တင်စောဒေါ်ဝဝင်းနှင်းဒေါ်ပွင့်ရွှေဝါဒေါ်နော့ကလေးထူးစောရုံနဲ့အတူနားဆင်ခြင်းလိုပါတဲ့ဖြစ်နိုင်ရင်ခရစ်စမတ်အမီထုံးလွင့်ပေးစေခြင်းပါတဲ့ဆုရတောင်းဆိုလာပါတယ်ဒီသောရရှင်က VOA အဖွဲ့သားတွေအားလုံးလည်းခရစ်စမတ်မှာပျော်ရွှင်ပါစေထုံးလွင့်ပေးတဲ့အတွက်လည်းကျေးဇူးတင်ပါပါဆိုပြီးတော့ပြောလာပါတယ်ဟုတ်ကဲ့ပါဒီသချင်းလေးခရစ်စမတ်မတိုင်ခင်အမီထုံးလွင့်ပေးလိုက်ပါရနော် Pedadolis အဖွဲ့ရဲ့ Have yourself a merry little Christmas ကိုဒီတေးတောင်းတဲ့ဆရာအောင်စောခိုင်နောက်ပြီးတော့ဒီတာဒီလက်ဆောင်ရကြတဲ့ဆီယမတွေအားလုံးနဲ့ VOA တိချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင Christmas တချင်နေဖြစ်ပါလေရှင် view ရဖွဲ့သားတွေကိုဆူတောင်းပေးတယ်လို့ဆရာအောင်စောခိုင်တဲ့ဆရာမတွေအားလုံးပြီးတော့တနက်တန်နေကြတဲ့ကရွာသူရွာသားတွေကလေးတွေအားလုံး Christmas မှာငြိမ်းချမ်းတဲ့ Christmas ကိုပိုင်ဆိုင်နိုင်ပါစေလို့ပြန်ပြီးတော့တောင်းဆုပြုပါရနော်သောရရှင်ရဲ့အရင်ဖွင့်စာတွေကိုဆက်ပြီးတော့အခုထုတ်လွှင့်ပေးကြပါမယ်ရွှေကချင်ရင်မောင်းတူဖြစ်တဲ့ကိုဆိုးကိုကသူ့ကြုံနေရတဲ့ဒီလမ်းအောက်ခွန်ကြီးကြီးမြင့်တဲ့အကြောင်းကိုအခုလိုမျိုးစာရေးပြီးတော့ရင်ဖွင့်လာပါတယ်သူကမန္တလေးမြေကြီးနာပြေးဆွဲတဲ့လိုင်ကာမောင်းသူဖြစ်ပါတယ်
ကျွန်တော်တို့လိုင်ကာအသင်းဥပမာရွှေကချင်သစ္စာရှင်ကားအသင်းလိုအသင်းတွေဟာတနစ်စာတွေသက်ဆိုင်ရာဌာနကိုပြေးဆွဲကုန်ဆောင်ပြီးမှကားပြေးဆွဲရတာပါဒါပေမဲ့လည်းအခေါက်အတိုင်းလမ်းမှပေးရတဲ့အခွန်ခတွေကများလို့နေပါတယ်အခုဆိုရင်မန္တလေးကနေမြေကြီးနာအထိမောင်းတန်10ခုကိုကျော်ဖြတ်ရင်တစ်ခုကို900ကျပ်တံတား5ဇင်းဖြတ်ရင်လည်းဒဇင်းကို900ကျပ်ပေးရပါတယ်ပူပြီးဆိုတာကကိုပင်မျိုးကဂိတ်တွေပါမျိုးဝင်ဂိတ်မှာဘီးလိန်ကွန်ဆိုပြီးတထောင်ကျက်ပေးရပြီးတော့မျိုးရဲရောက်တော့လေဖြတ်သန်းကားဆိုပြီးတထောင်ကျက်ထပ်ပေးရပါတယ်ဘီးလိန်ကွန်နဲ့ဖြတ်သန်းကားဆိုတာဘာများกว่าလို့လဲသိကြပါတယ်ဒါကြောင့်သက်ဆိုင်ရာပို့ဆောင်ရေးဝန်ကြီးနဲ့အတူ နိုင်ငံတော်အကြီးအကဲများသိရှိပြုပြင်ပေးနိုင်ဖို့ VOA ကတစ်ဆင့်တင်ပြတိုင်ကြားအပ်ပါတယ်ခင်ဗျာ
။ဒါကတော့ရွှေကချင်ရင်မောင်းတူဖြစ်တဲ့ကိုစိုးကိုသူ့ရဲ့အခက်အခဲကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်။တောင်ကြီးကသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်။တောင်ကြီးမြို့နယ်ရွှေညောင်မြို့ရဲနာရက်ကွက်မှာနေထိုင်တဲ့မောင်စုစန်းဆိုတဲ့ VOA သောရရှင်ကသူတို့ရက်ကွက်မှာကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုမျိုးရင်ဖွင့်လာပါတယ်။
ကျွန်တော်တို့ရက်ကွက်မှာနယ်မြေ1နယ်မြေ2လို့ခွဲထားပါတယ်နယ်မြေ1နယ်မြေ2မှာဓမ္မယုံနှစ်ခုရှိပါတယ်အဲ့ဒီဓမ္မယုံတွေမှာအုတ်ချုပ်ရည်ယုံတွေလှုပ်ပြီးတော့ဆင်ခေါ်ရက်ကွက်ကပြဿနာပေါ်လာတာလင်မယားရံဖြစ်တာကအစဖြေရှင်းမကြားကောင်းမနာတာကစလို့ဓမ္မယုံမှာရှင်းယုံမှာလှုပ်ပြီးဖျားရှိမှာရှင်းလာပြေလာကွယ်တနင်းကနေစွန်းပတ်ဆိုပြီးအတန်ချဲ့ဆက်အော်လန်ကြီးမြင့်မြင့်တင်ပြီးတော့အရှိဓမ္မယုံကအော်နောက်ဓမ္မယုံကအော်နဲ့ကျောင်းသားတွေစာကြက်ဖို့အခက်တွေ့ရပါတယ်။မနဲ့အစောကြီးလဲထပြီးအော်ပြန်ပါသေးတယ်။ဒီခေတ်မှာတိုးတက်ဖို့နောက်ကျနေတာအရေးကြီးတာကအလှခံဖို့လား။အနာဂတ်လူငယ်တွေပညာရေးမြင့်မားဖို့လား။မသိကြပဲနဲ့အခုအချိန်ထိအလှခံလို့ကောင်းတုံးဖြစ်နေပါတယ်။ VOA ကနေတဆင့်အတိပေးသိမ့်လို့ဒီစာကိုရေးလိုက်ရတာပါခင်ဗျာ။အထက်ကအမိန်လား။ဒါမှမဟုတ်ရင်ဘသူအမိန်နဲ့လဲ။လာပြေလာကွယ်ဆိုရင်လဲစူညံနေတာပါပဲနေမကောင်းသူကအစမခံနိုင်အောင်ဖြစ်နေပါတယ်ခင်ဗျာတက်ဆိုင်ရာကတည်အောင်ပြောပြကြပါ VOA ခင်ဗျာ
သူတို့ရက်ကွက်မှာနေမကောင်းသူကအစမခံနိုင်ခလေးတွေလည်းစာကြက်လို့မရမလို့ဒီလိုမျိုးလောက်ဆွေကာကတဆင့်အတန်လွှင့်တာတွေကိုရက်တန်ပေးပါဆိုပြီးတော့ဒီသောရရှင်တောင်းဆိုလာပါတယ်အတန်ချက်ဆက်တွေကြောင့်အေဂျင့်စွာနေထိုင်ခွင့်အဆုံးရှုံးပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တာကေတ၄တောင်ကသောရရှင်ဦးထင်လင်းရဲ့အစာကိုပြောပြပေးခြင်းပါတယ်
VOA ခင်ဗျာကျွန်တော်နေထိုင်ရာတာဂီတမြို့နယ်လေးတောင်ရက်ရှိလမ်းအချို့မှာအတန်ချက်ဆက်ကိုဖွင့်နေတယ်လို့ဖွင့်နေကြပါတယ်။ညအချိန်လည်းမရှောင်ပါ။တရဝင်းတိုင်ရင်လည်းအန္တရာယ်ရှိပါတယ်။ဒါကြောင့်မလို့ဒီကိစ္စအတွက်အုတ်ချုပ်ရေးရဲအာဏာပိုင်များကပြည်သူတွေကိုစောင့်ရှောက်ပေးစေလိုပါတယ်။အလှူကိစ္စအဝဝအတွက်ခွင့်ပြုမိတ်ပေးတဲ့အခါမှာပြည်သူတွေငြိမ်းချမ်းစွာအိတ်ဆက်နိုင်ရေးအတွက်ထည့်သွင်းစဉ်းစားပေးပြီးအချိန်ကန့်သတ်ပေးစေလိုကြောင်းမေတ္တာရက်ခံအပ်ပါတယ်ခင်ဗျာ။
အတန်ချဲ့ဆက်တွေကြောင့်ရက်ခွက်နေပြည်သူတွေငြင်းငြင်းငြင်းအိတ်ဆက်အနားယူလို့မရပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒီလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဒီဇင်ဘာလ18ရက်နေ့မှာမွေးနေ့ကြာရောက်သွားတဲ့88ကျောင်းသားကောင်းဆောင်ကိုကိုကြီးတွေမွေးနေ့လက်ဆောင်ဖြစ်နေတဲ့ချင်းလေးတပုတ်ထုံးလွှင့်ပေးပါဆိုပြီးတောင်းဆိုလာကြတဲ့သောရရှင်တွေကတော့မန္တလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါ်တင်းတင်းလင်းကလေးတက္ကသိုလ်ကဒေါက်တာခင်မျိုးမြင့်တို့ဖြစ်ပါတယ်။နောက်ဒီဇင်ဘာလ18ရက်နေ့မှာပဲမွေးနေ့ကြာရောက်တဲ့မမကြီးရွှေစင်တွေတော့မောင်နှမတကျူနဲ့တူတူမတွေကမွေးနေ့မြစ်တာဒီလက်ဆောင်ပါပါတယ်ရှင်။ဒီတော့ဒီတစ်ပတ်ဒီဆောင်းရည်နဲ့ kait တဲ့မျိုးကြီးတည်ဆူထားတဲ့ဆောင်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါမယ်။ဒေတောင်းတဲ့သောရရှင်တွေကိုတိတ်ချစ် view သောရရှင်အားလုံးရောလဲဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ဆောင်ရဲ့အငွေသက်တွေပြန့်ချေမဥသာအငွေသက်တွေဖလဲရှင်နေဟိုမနစ်တုံးငါဆောင်တွေမနှခင်ရဲ့ဘတော်မလာမခွဲပြရစီနေမဥသာဂတိကိုတွေပြူထားတယ်ဟိုမနစ်တုံးငါဆောင်ညာလေးရဲ့ရလာခဲ့ပေါ်တနစ်ပြေတော့မယ်ဒီမနစငါမြုံမုံတွေရဲ့ကြားယောလင်းစဲဒီနှလုံးသားတွေအချိန်မီပြန်လာခဲ့လွန်နေတဲ့ပြည်နေခဲ့အဲ့လိုကဆောင်ရတဲ့သရှုမမွန်ချက်
ဆိုထားတဲ့ဆောင်းဆိုတဲ့သတင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မအေးတနာချောရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့ရတာပါရှင်။ဒီစီစဉ်ကိုခုလိုတင်းငွေတွေနဲ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်။ခုတော့ကဘာတလွားထူချာဆံများတဲ့များစီစဉ်ကိုတင်ဆက်ပါမယ်။ယေရှုခရစ်တော်မွေးဖွားတယ်လို့ခရစ်ယာန်ဘာသာတွေယုံကြည်ကြတဲ့ဘက်တလဟမ်မြို့မှာခရစ်မတ်စီတန်းလှည့်လည်ကြပါရယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ဘွန်ဒီကမ်းခြေမှာတော့ဆန်တာဘိုဘိုကြီးလို့ဝတ်ထားသူတွေပင်လယ်ပြင်ရေလွှာလျှောစီးခဲ့ကြပါရယ်။အခုလိုထူထူချာချာတဲ့တွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ဆက်ထားပါရယ်ရှင
်။ခရစ်တော်ဖွားတော်မူတယ်လို့ယုံကြည်ထားကြတဲ့ဂျော်ဒန်မြစ်အနောက်ဘက်ကဘက်သလဟမ်မြို့တော်မှာတော့ဒီနေ့လာနေကလေးကခရစ်မတ်ထိမ့်မတ်စီတန်းလှည့်လည်ပွဲတွေကျင်းပပါတယ်။ရိုးရာဆင်လာနဲ့ခစ်သစ်စင်ရင်ထုံးဖွဲ့မှုတွေရောပြိုးနေတဲ့လှည့်လည်ပွဲတွေမှာမယ်ရော်မေရီနဲ့သူတော်စင်စိတ်ဂျိုးဆပ်တို့ဘက်သလဟမ်ကိုလာခဲ့တဲ့ခရီးနဲ့ခရစ်တော်မွေးဖွားတော်မူကန်းကိုတည်ကျူးထားတဲ့ဓမ္မတီးတွေကိုသိဆိုကြပါတယ်။လူတွေရာနဲ့ချီပြီးပါဝင်တဲ့လှည့်လည်ပွဲနဲ့အတူဘက်သလဟမ်မြို့ခရစ်တော်ယေရှုဖွားမြေရာNativity ဖျားကြောင်းရှေးမှာကြီးမားတဲ့ Christmas သစ်ပင်ကြီးကိုလည်းမီထွန်းပွဲနဲ့ဒီဒိသခံတွေရဲ့ဇေယောပွဲဖျော်ဖြေပွဲတွေကိုကျင်းပကြပါတယ်။ဒီနှစ်ထဲမှာပဲ Israel နဲ့ Palestine အကြားအကြမ်းဖက်တိုက်ခိုက်မှုတွေကြောင့် Israel နိုင်ငံသားတွေနဲ့ဘာသာရေးကြောင်းတွေမှာကြောင်းတက်နေတဲ့ American နိုင်ငံသားစုစုပေါင်း19ဦးသေဆုံးခဲ့ပြီးအများစုဟာဓာတ်ထိုးခံခဲ့ကြရတာပါ။ Palestine ဘက်ကလည်းဒီ Israel ဘက်ကတိုက်ခိုက်မဲ့သူတွေဆိုပြီးလက်တော့ပြန်ခဲ့လို့လူ113ယောက်သေဆုံးခဲ့ပါတယ်။ဒီလိုတိုက်ဆုံမှုတွေရှိခဲ့ပေမဲ့လည်းပါလက်စတိုင်းတွေရဲ့ဘက်သဟမ်မြို့မှာခရစ်မတ်ကာလစီတန်းလှည့်လည်ပွဲတွေကျင်းပပြီးခါတိုင်းတစ်တွေလိုပဲဖျားဝူတွေနဲ့ပြည်နေပြီးတော့လူတွေရာနဲ့ချီစီတန်းလှည့်လည်ပွဲမှာပါဝင်ခဲ့ကြပါရဲ့ရှင
်။တနင်္လာနေ့ကအီတလီနိုင်ငံရောမမြို့လေပီယာဇာဗနီးဇီးယားမှာခရစ်မတ်သစ်ပင်ကိုအီတလီနိုင်ငံဆိုင်ရာပြင်သစ်အံမတ်ကြီးကမီးထွန်းညှိလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရပြီးတလအကြာအထိမ်းမှန်းနဲ့လည်းတိုက်ဆိုင်နေတာပါ။ပြင်သစ်အကြမ်းဖက်မှုမှာတေဆုံးခဲ့သူတွေအတွက်အောက်မေးပွဲထွန်းညှိလိုက်တဲ့ခရစ်မတ်သစ်ပင်ကိုပြင်သစ်နဲ့အီတလီအလံအယောင်မီးတွေနဲ့အလှဆင်ထားတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆင်ဒီမြို့ဘွန်ဒီကမ်းခြေမှာတော့ပင်လယ်ပြင်ရေလွှာလျှောစီးနေတဲ့စန်တာဖိုးဖိုးကြီးလိုဝတ်ထားတဲ့သူတွေကိုဗုဒ္ဓဘုရားကတွေ့ကြရပါတယ်။ဒီတစ်ချိန်မှာတော့စန်တာဖိုးဖိုးကြီးလိုဝတ်ဆင်ထားတဲ့အမျိုးသားအမျိုးသမီး320ပါဝင်တဲ့အတွက်ကမ္ဘာအများဆုံးဂင်းနစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ဒီလိုစန်တာဖိုးဖိုးကြီးလိုဝတ်ဆင်ပြီးကမ်းခြေမှာရေလွှာလျှောစီးတာဟာစိတ်ကစင်ကြရားယောဂါဖြစ်ပွားမှုကိုအများကအာယုံဆိုင်လာအောင်လှုံ့ဆော်တာလို့ရေလွှာလျှောစီးပွဲကိုစီစဉ်သူတွေကပြောပါတယ်။ရေလွှာလျှောစီးတာဟာစိတ်ကစင်ကြရားဖြစ်မှုနဲ့စိတ်တကြဆင်းမှုကိုတတ်တာစီတယ်ဆိုတော့ပြင်သစ်နိုင်ငံကအစာပြိုစမ်းသပ်မှုတစ်ခုကိုထောက်ခံပြီးအခုလိုခရစ်မတ်ကာလမှာစန်တာဘိုဘိုရေလွှာလျှောစီးပွဲကိုကျင်းပတာလို့လည်းဆိုပါတယ်ခင်ဗျာ
တောင်ကိုရနိုင်ငံကိုရဲမျိုးကပြလိုက်ပါတော့စန်တာကလော့စ်ဝစ်ဆုံနဲ့ရေသူမလေးတွေနဲ့စန်တာဘိုဘိုတယောက်ကကားပြားလိုက်ကိုလာလေတဲ့သူတွေကိုနှုတ်ဆက်နေပါတယ်။ကားမျိုးစုံတဲ့အတူကားကန်ထဲမှာကုခတ်ပြပြီးအလှပြခွက်မျိုးစုံတဲ့လည်းလာကြည့်တဲ့လူတွေကိုရေရောက်ကနေဖျော်ပြပြပါတယ်။ကိုရီးယားနိုင်ငံမှာရေရောက်အကြာကြီးငုပ်ပြီးဖျော်ပြသူတွေဟာရုရှားနိုင်ငံကလာကြတဲ့သူတွေပါ။ခရစ်မတ်နဲ့နှစ်သစ်ကူအခါသမယအဖြစ်ကားရည်နဲ့ဂလိကျောက်တွေကိုသူတို့ကြိုက်တဲ့အစားအစာတွေကိုလည်းရေထဲမှာဖျော်ပြသူတွေကကြွေးပေးကြပါတယ်။ပျော်ရွှင်သောခရစ်မတ်နဲ့နှစ်သစ်ကူကာလပါဆိုပြီးပိုစတာကြီးတစ်ခုကိုလည်းဒီရောက်ကနေပရိသတ်ကိုသူတို့ကနှုတ်ဆက်ခဲ့ကြပါရဲ့ရှင
်
ကဘာတလွားထူချဆမ်းမြသတင်းများအစီအစဉ်ကိုကြားခဲ့ရတာပါရှင်ခုတော့တချင်းတပုံးနဲ့ဖြောဖြေးပေးပါမယ်ဆောင်းနှင်းတွေဝေးတဲ့ဒီနေ့တကူရာသီရောက်တိုင်းတရာသီကိုခန်းစားရက်ဖွဲ့ထားတဲ့တချင်းတွေခရစ်မတ်ဒီတချင်းတွေနဲ့ဖြောဖြေးပေးနေပါတယ်ဒါကြောင့်ဒီနေ့တော့လေးဖြူတီဆိုတဲ့လွမ်းသူအိမ်မက်တချင်းနဲ့ဖြောဖြေးပေးချင်ပါတယ်နားဆင်ပါရှငထုတ်လွှင့်ပေးလိုက်တဲ့တခြင်းလက်ဆောင်ကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြမ်းရှိနေတဲ့အချိန်အကျဉ်းသတင်းအချင်းချုပ်ကိုမှတ်သိငင်ထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲကိုအမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ် New Hampshire မှာစနေနေ့ညကလှုပ်ခဲ့တာမှာတော့အမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုခြေမုံရေးအပေါ်မှာအဓိကထားပြီးပြောဆိုခဲ့ကြပါတယ်။အစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခတ်မှုကြောင့်ဆီးရီးယားနိုင်ငံမြို့တော်နားမှာလေဗနန်စစ်သွေးကြ Hezbollah အဖွဲ့ဝင်တအူတေဆုံးသွားပြီးတေဆုံးသူဟာအစ္စရေးနိုင်ငံမှာလူသားမှုအတွေ့ထောင်ဒဏ်အနှစ်30ကြာခံဘူးသူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်။တေဆုံးသူဟာ Hezbollah အဖွဲ့ဝင်ဖြစ်ပြီး2011ခုနှစ်မှာစခဲ့တဲ့ဆီးရီးယားပြည်တွင်းစစ်မှာဆီးရီးယားသမ္မတ Bashar al-Assad ရဲ့တပ်ဖွဲ့နဲ့အတူတိုက်ခတ်ဖို့ဆီးရီးယားနိုင်ငံကိုသွားခဲ့တာဖြစ်ပါတယ်။ Spain နိုင်ငံမှာတော့သမိုင်းတွင်မဲ့လွှတ်တော်ရွေးကောက်ပွဲလို့သုံးသပ်သူတချို့ကပြောဆိုနေကြတဲ့တင်းငင်းနေနဲ့ရွေးကောက်ပွဲမှာမဲပေးဖို့မဲဆန္ဒရှင်တွေမဲယုံတွေကိုသွားနေကြပါတယ်။Socialist Party နဲ့လက်ရှိဝန်ကြီးချုပ် Mariano Rajoy ရဲ့ကိုယ်စားပွဲတက် Popular Party နှစ်ပါတီပဲကာလရှည်ရက်တည်လာခဲ့တဲ့ Spain နိုင်ငံရင်းမှာနောက်ထပ်ပါတီသစ်နှစ်ခုဖြစ်တဲ့ Ciudadanos Party နဲ့ချိုးချံချွေးတာရေးအစီအစဉ်ကိုဆန့်ကျင်တဲ့ Podemos Party တို့ပါဝင်လာခဲ့တာလည်းဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမတင်ငင်ထိုက်ကပြောပြပေးသွားတာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာ Engineer ကတော့ Vitek Sonnet ဖြစ်ပါတယ်။ VOA American အတိုင်းရမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းတိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.